ထိုင်းနိုင်ငံမှာအိမ်ကူလုပ်သားတွေကိုနိုင်ငံတကာစံနှုန်းနဲ့အညီကာကွယ်ပေးနိုင်ရေးအဖြစ်အပျက်ဆိုင်ရာအလုပ်သမားတမက ILO ရဲ့သဘောတူညီချက်အမှတ်189ကိုထိုင်းအစိုးရကလက်မှတ်ထိုးဖို့အိမ်အကူလုပ်သား권ရက်နဲ့ရွှေပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဇွန်လ24ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။အိမ်အကူလုပ်သားတွေကိုကာကွယ်ပေးဖို့အခွင့်အရေးဆောင်ဆိုင်ခဲ့တဲ့10နှစ်ဆိုတဲ့ခေါင်းစဉ်နဲ့မနစ်ကြာသာပြည်နေ့ကဘန်ကောက်မြို့မှာကျင်းပတဲ့နှီးနှော်ဖလှယ်ပွဲကနေထိုင်းအစိုးရကိုအခုလိုတိုက်တွန်းတောင်းဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာရှိတဲ့အိမ်အကူလုပ်သားတွေရဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးအများစုကလည်းတရားမဝင်လမ်းကြောင်းတွေကဝင်ရောက်လုပ်ကိုင်နေကြတာကြောင့်သူတို့အခွင့်အရေးတွေကိုကာကွယ်ဖို့စီတန်းချက်တွေရှင်းရှင်းလင်းလင်းမရှိတဲ့အကြောင်းရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ MWG အဖွဲ့ရဲ့မန်နေဂျာအက်ဒီဆွန်ကတ်မွန်ကိုကပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူထိုင်းအလုပ်သမားဝန်ကြီးဌာနလူမှုဖူလုံရေးအရာရှိ Nguyen Gru Thai Patch Air ကထိုင်းဝန်ကြီးဌာနအနေနဲ့အလုပ်သမားအခွင့်အရေးစီမံစည်းကမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ဖို့ကြိုးစားနေကြောင်းပြောခဲ့ပါတယ်။ပြင်ဆင်မဲ့စည်းကမ်းချက်တွေထဲမှာအိမ်ကူးလုပ်သားတွေရဲ့အနှိမ်ဆုံးလောက်ခသတ်မှတ်ဖို့အလုပ်ချိန်၈နာရီထက်မပိုစီဖို့နဲ့ကိုယ်ဝန်ရှိလို့အလုပ်ထုတ်လိုက်တာမျိုးမလုပ်ဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းထိုင်းအလုပ်သမားဝန်ကြီးဌာနအရာရှိကပြောခဲ့ပါတယ်ရှင်။